တံပိုးကြီးမြန်မာငွေဆက်ကူတွေမှာဆေးတွေပြတ်တာဆေးကွက်တာတွေတွေ့နေရလို့လူလူကြားမှာဝေဖန်ပြောဆိုနေသလိုငွေဆက်ကူအတူတွေဖြစ်နေမလားဆိုပြီးစိုးရင်တန်တရာတွေလည်းရှိနေပါတယ်ဗဟိုဘန်တာဝန်ရှိတဲ့သူတို့ကတော့သူတို့ရိုင်းနှိပ်တဲ့ဒီငွေဆက်ကူဟာအရေးသွေးပြည့်မိတယ်လို့ VOA ကိုပြောပါတယ်ခုလိုအချိန်တွေမှာမြန်မာကျပ်ငွေပေါ်ယုံကြည်မှုပိုနည်းလာတယ်လို့စီးပွားရေးပညာရှင်တို့ကသုံးသပ်ပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်
မြန်မာနိုင်ငံမှာလေပတ်သုံးဆွဲနေတဲ့ကြက်ငွေ 9,000 တန်နဲ့ 10,000 တန်ငွေဆက်ကူတွေမှာစေးသားအယောင်ပြန့်ကုန်တာပြောင်းသွားတာတွေဖြစ်နေတာကြောင့်ပြည်သူတွေကြားငွေဆက်ကူအတုတွေလားဆိုတဲ့စိုးရိမ်ပူပန်မှုတွေပေါ်ထွက်နေပါတယ်။ဘိုဘန်ဒူးဥက္ကဋ္ဌကတော့ဘိုဘန်ကထုတ်လိုက်တဲ့ငွေဆက်ကူတွေမှာအတုလို့ထင်ရနိုင်စရာအကြောင်းမရှိဘူးလို့ VOA ကိုပြောပါတယ်။ငွေရိုက်နှိပ်တဲ့ဆက်ကူကုန်ကျန်းကိုအရင်ကဂျာမနီကတင်သွင်းခဲ့ပေမဲ့လည်းအခုတခြားနိုင်ငံတွေစီကတင်သွင်းနေရပါတယ်။ဒါပေမဲ့လည်းငွေဆက်ကူရဲ့အရေးအသွေးနဲ့လုံခြုံမှုကိုတော့အာမခံနိုင်တယ်လို့ဘောဘန်ဒူးဥက္ကဋ္ဌဦးဝင်းတော်က VOA ကိုပြောပါတယ
်။မရှိပါဘူး။အင်းလည်းမရှိပါဘူး။ဝယ်ဒီကဝယ်ဒီကကျွန်တော်ကဆန်တဖန်လို့နေရာမျိုးကငွေဆက်ကူချင်းထုတ်တဲ့အချိန်မှာအတရားနေလို့သူ့လိုချင်းအောင်လုပ်တဲ့အခြေအနေမျိုးဟိုထုတ်ရတော့ရှိပါဘူး။ဒါနဲ့နိုင်ငံတော်နဲ့ပတ်သက်တဲ့အခြေအနေကြောင့်လို့ဒီ quality ပိုင်းဆိုင်ရာနဲ့ဟိုလုံလောက်တဲ့အခြေအနေရှိပါတော့ဘုရားသခင်တောင်းရှိရတယ်ကယူအားလုံးအပေါင်းယူလို့လုပ်ရတယ်။
ဆီအာနာသိမ်းပြီးနောက်ပိုင်းဂျာမနီနိုင်ငံမြူးနစ်မြို့အခြေဆိုင် GND ကုမ္ပဏီကပတ်စံထုတ်လုပ်တဲ့ဆက်ကူကုန်ကျန်းတွေကိုမြန်မာနိုင်ငံကိုမရောက်တော့ဘူးလို့2021မတ်လမှာဆုံးဖြတ်ခဲ့ပါတယ်။အဲ့ဒီနောက်ငွေဆက်ကူထုတ်လုပ်တဲ့ဆက်ကူကုန်ကျန်းကိုနိုင်ငံတချို့ကအစားထိုးပြီးတင်သွင်းနေရတာပါ။လက်ရှိလက်ပတ်သုံးဆွဲနေရတဲ့ငွေဆက်ကူအရွက်ကြီးတွေရဲ့ဆေးရောင်ကြောင့်ငွေဆက်ကူအတုတွေထွက်နေတယ်ဆိုတဲ့သတင်းတွေလည်းထွက်နေတာပါ။မြန်မာနိုင်ငံမှာငွေအတုတန်းတဲ့ချီပြန့်နှံ့နေတာကိုမထိန်းနိုင်တော့ဘူးဆိုတဲ့ဘိုဘန်ရဲ့ထုတ်ပြန်ချက်ပုံစံမျိုးသတင်းမှားလဲလူမှုကွန်ရက်ပေါ်မှာပြန့်နှံ့နေခဲ့ပါတယ်။ဘိုဘန်ကတော့ဒီသတင်းတွေဟာဗန်စနစ်ကိုထိခိုက်အောင်လုပ်တဲ့လုပ်ရဖြစ်တယ်လို့ VOA ကိုပြောပါတယ
်။ဟိုဒီနေ့လာရင်ဟာဒီတိုးတက်လာတဲ့အနေအထားရှိတာရဲ့ဗန်စနစ်ဆိုတာနဲ့ပတ်သက်ပြီးတော့ဒါကဖြစ်မောက်လို့မဲ့ရှင်းစင်းနေတဲ့ဆက်ရည်ပုံစံမျိုးဒါတို့တည်းဖြစ်ခဲ့ပါတယ်။ဒီဟာကတော့တောင်းတဲ့အပြည့်ရေးကိစ္စကိုပဲဟာတဲ့သူတတိယကြီးအဆိုးရွားကြီးတော့ရှိတယ်။အဲ့ဒီဒီကောလာကဒီလိုတွေ့တဲ့ဘာမှအဖြစ်ဖြစ်တဲ့လူတွေဘာအိပ်ပဲမှမရှိလို့လည်းပြောလို့ရတယ
်အခုလိုငွေဆက်ကူနဲ့ပတ်သက်လို့သတင်းတွေစိုးရိမ်မှုရှိနေတာကြောင့်မြန်မာကျပ်ငွေအပေါ်ယုံကြည်မှုပိုနှဲစေတယ်လို့စီးပွားရေးပညာရှင်တချို့ကသုံးသပ်ပါတယ်ကျပ်ငွေအပေါ်ယုံကြည်မှုကျဆင်းတာကတခြားစီးပွားရေးလှုပ်ဆောင်မှုတွေအပေါ်တက်ရောက်မှုတွေရှိလာနိုင်တယ်လို့စီးပွားရေးပညာရှင်ဦးတန်းဆိုးဘောဂဗေဒကပြောပါတယ်
အဲ့တော့ခုကဖြစ်ပြီးမှဆိုတော့ဆင်းရဲပင်ရတာဖြစ်တယ်ပေါ့ဗျာသူရဲ့ဇန်မာဒီကျန်ငွေပေါ်မှာငွေရစားပုံပါနေမှာငွေထုတ်ရတဲ့ဆိုချက်မျိုးပေါ်မှာဒီချက်ပြရတာလေဒီအေဒီကိစ္စတွေကဟိုဖြစ်လာပါပြီဆိုတော့လူရဲ့ပုံပြီးတော့ချက်မျိုးပေါ်မှာတိုင်ခါလို့အားမဲလာတော့နော်ချက်မျိုးပေါ်မှာယုံကြည်မှုချက်သိနေလေချက်သိနေဒီမနက်ကမှခိုင်မာ SSC ကိုဒီကဟိုမရောစီးပိုက်ဝယ်ကြတော့မှာဥမာဟိုဒီလီဝယ်မယ်တိုက်ခန်းလီဝယ်မယ်ရွှေလီဝယ်မယ်ဒေါ်လာလီဝယ်မယ်ဆိုတော့ဒီလိုမျိုးဖြစ်နေတာကြီးတော့မကောင်းဘူးဗျာဒါကဟိုပေါ်စီလီကရတန့်တိရောဘောနော်ဒါရီကနောက်တနမှာပါရှိနေဆယ်ရင်းမှာဒီလိုအပေါ်စီအင်ပက်တိဖြစ်ရင်ကျူတယ်ကြီးတော့ခိုင်ကျဲစာဝယ်ရမယ်ခိုင်ကျဲရမယ်ဆီးတော့ရမယ်ဘောဒီလိုလုပ်တင်တာဒီချင်းမချင်းလာကနောက်တစ်ရက်ရှိကြဒီချိန်မှာရှိနေရဟိုဟိုအမှုရေးစီဝါဝေးနောက်ဘလက်မနီဘောဘလက်မနီရတယ်ယူလဲဝင်ဖို့လုပ်နေတာဟိုရှင်နေ3ရက်လောက်ကဖိုက်တန်နေတဲ့ချိန်မှာဒီလူကိစ္စပေါ်လာတာ
လိုင်းတရာအထည်ချုပ်လုပ်ငန်းတစ်ခုမှာမတ်လ5ရက်နေ့တုန်းကလစာပေးတဲ့ငွေတွေအခရာတူကျပ်1000တန်ငွေအတုအများပြားတွေးခဲ့တာကြောင့်ငွေတုပြဿနာကလူတွေကြားပိုပြီးစိုးရိမ်စရာဖြစ်နေတာပါအရင်ကလည်းမြန်မာအိမ်နီးချင်းထိုင်းနိုင်ငံနဲ့စင်ကာပူနိုင်ငံမှာလည်းမြန်မာကျပ်ငွေအတုအများအများဖမ်းဆီးရမိခဲ့မှုတွေဖြစ်ရတွေ့ရှိခဲ့ပါတယ်ခင်ဗျာ